အခုဒီ Glasgow မှာကျင်းပနေတဲ့ဥရုယာတီဆိုင်ရာကုလသမဂ္ဂထိပ်သီးညီလာခံမှာတော့မြန်မာနိုင်ငံအနေနဲ့လိုက်နာဖို့ကတိကဝတ်တွေကိုကြိုတင်ဆွေးနွေးမှုတွေရှိထားပြီးသားဖြစ်တယ်လို့သိရပါတယ်။အစည်းအဝေးအတွက်မြန်မာစစ်ကောင်စီနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရတို့အပြိုင်အစည်းအဝေးခန်းစာတွေတင်ခဲ့ပါတယ်။အစည်းအဝေးခန်းစာတင်ခဲ့တဲ့အထဲမှာတော့စစ်ကောင်စီရဲ့အစည်းအဝေးခန်းစာကိုအစည်းအဝေးကလက်ခံထားပါတယ်။အောက်တိုဘာလ31ရက်နေ့ကနေစပြီးတော့အခုနိုဝင်ဘာလ12ရက်နေ့အထိ UK ကနေပြီးတော့လက်ခံကျင်းပပေးနေတဲ့ COP26 လို့ခေါ်တဲ့ဒီထိပ်သီးပွဲမှာမြန်မာနိုင်ငံနဲ့ဆိုင်တဲ့အခြေအနေတွေအကြောင်းကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
။ဟုတ်ကဲ့ဒီထိပ်သီးပွဲတက်ဖို့ရောက်နေတဲ့ပတ်ဝန်းကျင်ထိပ်သီးဆိုင်ရာကျွမ်းကျင်သူစိန်လန်းမိမိအဖွဲ့ကအကြီးတန်းကျန်ပေဦးဝင်းမျိုးသူကမြန်မာနိုင်ငံဘက်ကအခြေအနေကိုအခုလိုဆက်ရှင်းပြပါတယ
်မြန်မာနိုင်ငံကအဓိကသက်ဆိုင်တာကတော့ဒီကျွန်တော်တို့ NDC လို့ခေါ်တဲ့ report ကြီးပေါ့ဗျာဒုဗ္ဗရာသူတို့ပြောင်းလဲမှုပေါ်မှာနိုင်ငံလိုက်တာဝန်ယူမဲ့ဘလို့အစီအစဉ်တွေကိုရေးဆွဲနေရမှာကျွန်တော်လဲစိတ်ပိုင်းတစ်ခုအနေနဲ့ပါခဲ့တာအဓိကဒပိုင်းကတော့ဒီတတော်တွေပျက်စီးပြုံးတီးတာကိုထိန်းသိမ်းတဲ့ပိုင်းတာရထားချက်တွေမှာလဲ2030မှာလဲ zero deforestation လို့ခေါ်တဲ့တတော်ပြုံးနှီးမှုကိုလုံးဝ short ချသွားမယ်လို့ဒီလိုမျိုးရထားကြည့်ရဆယ်နှစ်ပဲကြာတော့တာပေါ့ဗျာမြန်မာနိုင်ငံကတတော်ပြုံးတိမှုမှာကမ္ဘာမှာအခု2021ပေါ့ဗျာဒီနိုင်ငံကြီးအခြေအနေမပြောင်းလဲခင်မှာတော့မှအမြင့်ဆုံးဖြစ်နေရအခုလိုမျိုးနိုင်ငံကြီးပြောင်းလဲဖြစ်သွားတဲ့အချိန်မှာဆိုရင်လူတွေစီးပွားရေးကျသွားရင်သဘောတန်ဇတ်ပုံမှာပဲမိခိုနေရတဲ့ခါကျတော့ဒီတတော်ပြုံးတိမှုဟာပုံမြန်လာမယ်လို့ကျွန်တော်ယူဆရရှိတာဖြစ်တဲ့အတွက်တစ်ဖက်မှာတတော်ပြုံးတိမှုကိုရှော့ချမယ်ပြောနေတဲ့အချိန်မှာလက်တွေ့မှာလိုက်လူကိုခက်တဲ့အပေါ်ချင်းကြီးစိုးဝါးတဲ့အနေထားတွေဖြစ်လာနိုင်တယ်ဗော
။ NUG တရားစာတမ်းနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာဒုခောင်ကတော့မြန်မာစစ်ကောင်စီတက်ခွင့်မရဖို့အရင်အစည်းအဝေးကစားစတင်ကြတဲ့ကကြိုးပမ်းခဲ့ပေမဲ့ခက်ခဲခဲ့ပုံကိုအခုလိုရှင်းပြပါတယ
်။ COP26 ကကျွန်တော်တို့ဝန်ကြီးဌာနအနေနဲ့ကတော့တတ်နိုင်ဆုံးတော့ကျွန်တော် credential issue ပေါ့နော်ကြိုးစားထားတာရှိတယ်။ဒါပေမဲ့အဲ့ COP26 ရဲ့လုံထုံးလုံးနေအရာပေါ့နော်အဲနိုင်ငံရေးနဲ့ဆိုင်တဲ့ပွဲမဟုတ်တဲ့ခါကျတော့ကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးမှသူက focus person သူတို့ရှိရတယ်လေအဲ့ဒီ focus person က non CDM ဖြစ်တဲ့ခါကျတော့သူတို့ရဲ့ system မှာကအဲ့ဒီ focus person ကနေပေးပို့တဲ့စာကိုပဲလက်ခံတဲ့အဲ့ခါကျတော့ကျွန်တော်တို့အနေနဲ့ကတော့စူးစမ်းပေးမယ်လို့ခက်ခဲလေးတော့ကျွန်တော်ရှိသွားတာပေါ့နော်ဒါပေမဲ့အဖက်ဖက်ကနေအားလုံးကတော့ကိုလုံးဝိုင်းပြီးတော့စူးစမ်းပေးကြပါတယ်ကျွန်တော်တို့ CSO တွေနောက်ပြီးတော့နိုင်ငံတကာအဲရောက်တဲ့မြန်မာပြည်တည်ထောင်ဒီနိုင်ငံသားရေးဝန်ကြီးဌာနကနေခန့်တာတဲ့ကျွန်တော်စုဖွဲ့တွေလေစူးစမ်းလှုပ်ဆောင်ထားတာလည်းရှိတာပေါ့နော်ကျွန်တော်တမဒကြီးပေါ့အရာကြီးတမဒအနေနဲ့ဒီ statement ထုတ်တဲ့တဘောမျိုးတော့ကျွန်တော်စူးစမ်းထားရှိပါတယ
်အဲ့ဒီတော့အသေးစိတ်အပြိုင်အစီအကံစာတွေဖြစ်ပျက်ခဲ့ပုံကိုလည်း NUG ပတ်ဝန်းကျင်ဝန်ကြီးရဲ့အမည်မဖော်လိုသူနိပညာအချံပေးကအခုလိုဆက်ရှင်းပြပါတယ
် UNFCCC ရဲ့ system မှာ NDC လို့ခေါ်တဲ့ကျွန်တော်တို့ nationally determined contribution ဆိုပြီးကမှနိုင်ငံများနေကိုယ်ရီပါလိလုပ်မယ်ဆို recommendation ကြီးထားတဲ့ document လိုမျိုးကျွန်တော်တင်ရတဲ့ဒါ climate change မှာလीကျွန်တော်တို့ကတော့လက်မှုယူပြီးပြန်လိုက်တယ်သူကကျွန်တော်တို့ရဲ့ပြန်ထားတဲ့ဟာကို website မှာတင်မပေးဘဲနဲ့စက္ကစပြန်လာတဲ့ဟာကိုပဲ website မှာတင်ပေးထားတယ်။ဒါကြောင့်လဲဆိုတော့သူတို့ရဲ့ဒီအရင်ခံထားတဲ့ focus person ကတင်တာကလွဲရင်ဘယ်သူလာတင်တယ်ဒီကလည်းမကန်ဘူး။အထက်တဲကစာတွေကတစ်ဖက်သေးလို့တူတယ်ပေါ့နော်။ဒါဒီကွာသွားတယ်လဲဆိုရင်ပထမကနဥစာမျက်နှာတွေဖြစ်တဲ့ရောစင်တို့ဘာတို့ညာတို့ကွာသွားတယ်ပေါ့ဟုတ်နောက်ဒီညပိုင်းကစတော့တချို့အစိတ်ပိုင်းလေးတွေကမထည့်ဘူးပေါ့နော်အဲ့လိုမျိုးပြင်ဆင်ချက်လေးတွေနည်းနည်းပါးပါးရှိတယ်ဆိုတော့သိရတယ
်ဒီနေရာမှာစစ်ကောင်စီကိုယ်စားလှယ်အနေနဲ့ဒီထိပ်သီးစည်းဝေးကိုတက်ဖို့အဖိတ်ခံခဲ့ရပြီးမှနောက်ဆုံးတက်ဖို့အခွင့်အလမ်းနည်းလေပုံကိုလည်းUK ဆိုင်ရာ NUG ကိုယ်စားလှယ်ကိုမမောင်စောကအခုလိုရှင်းပြပါတယ
်ကျွန်တော်တို့သိရတဲ့လောက်ကတော့အဲ့ခံကြိုဆိုရေးမြန်မာဒီစက္ကစကိုယ်စားလှယ်တွေကို Glasgow မှာလာရောက်တဲခုဘို့အတွက်ဟိုတယ်ဈေးရိတ်တွေဘာတွေထုတ်ပေးဖို့ဆိုပြီးတော့သူတို့စာပို့တယ်အဲ့တော့ကျွန်တော်သိတဲ့လောက်ကတော့စက္ကစပဲကိုယ်စားလှယ်9ယောက်က Glasgow တီးရောက်လာတယ်ဟိုတယ်ဘာမှတဲပြီးတော့ registration သွားလုပ်တယ် registration သွားလုပ်တော့registration မှာ cancel ဖြစ်နေပြီ cancel ဖြစ်နေတော့သူတို့ registration လုပ်လို့မရဘူးပေါ့နော်အဲ့တော့ခြုံပြီးတော့ပြောရရင်တော့တက်လို့မရဘူးပေါ့ဗျတက်ခွင့်မရခဲ့ဘူးကျွန်တော်တို့အဲ့ဒါသိရပါတ
ယ်ဒါပေမဲ့ဒီ COP26 ထိပ်သီးပွဲကိုမြန်မာစစ်ကောင်စီကိုယ်စားလှယ်တက်ခွင့်ရမရကို VOA အနေနဲ့သိကြတည်ပြနိုင်ခြင်းတော့မရှိသေးပါဘူးအချိန်ထဲမှာ
စစ်ကောင်စီပြောင်းဝေးရတဲ့စစ်ကောင်စီတန်တမန်အရာရှိကြီးတွေကိုVOA နဲ့မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေဆိုခြင်းမရှိခဲ့သေးပါဘူးခင်ဗျ။
ဥရုယာတီကုလညီလာခံနဲ့ဆိုင်တဲ့အခြေအနေကိုကိုဝင်းမင်းပြပြပေးခဲ့တာပါရှင်။